အိန္ဒိယနိုင်ငံကိုတောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာစနေနေ့မနေ့ပိုင်းမှာအိန္ဒိယသမ္မတရမ်ဖနတ်ကိုဗနက်နယူးဒယ်လီသမ္မတအိန္ဒိယမှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေတိုးတက်စေဖို့၊နေရာစိုက်ပျိုးရေးဆောင်ရင်တိုင်ပို့ဆောင်ရွက်နဲ့ရင်းချင်းမှုကဏ္ဍတွေမှာပုံမပူးပေါင်းဆောင်ရွက်ဖို့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အိန္ဒိယကပါဝင်ကူညီကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။ဒါ့အပြင်အိန္ဒိယသမ္မတကိုမြန်မာနိုင်ငံရဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်ငြိမ်ရေးအကျိုးပေးနေတာတွေကိုဒေါင်းဆန်းစုကြည်ကရှင်းပြခဲ့တယ်လို့အတိုင်းနိုင်ငံရုံးကသတင်းထုတ်ပြန်ပါတယ်။ဒေါင်းဆန်းစုကြည်ကအိန္ဒိယသမ္မတကိုအဆင်ပြေတဲ့အချိန်မြန်မာနိုင်ငံကိုလာရောက်ဖို့လဲဖိတ်ကြားခဲ့ပါတယ်။ဒေါင်းဆန်းစုကြည်ကအိန္ဒိယမှာရှိနေစဉ်ကြံ69ချိန်ကအိန္ဒိယသမ္မတနိုင်ငံတော်နဲ့ခန္ဓာကိုတက်ရောက်ခဲ့တယ်လို့အိန္ဒိယနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေး25ချိန်မြောက်အထိမ်းမှတ်မြန်မာဆုံးရှုံးရေးကိုလည်းတက်ရောက်ခဲ့တာပါ။အာဆီယံရဲ့တက်တမများအကြီးဆုံးကုန်သွယ်တဲ့နိုင်ငံဖြစ်တဲ့အိန္ဒိယကနေမြန်မာကိုဖြတ်ပြီးထိုင်းနိုင်ငံထိတုံးနိုင်ငံအဝေးပြေးလမ်းကိုလာအိုစ်ကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံများထိတိုးချဲ့ဖောက်လို့ရအစီအစဉ်ကိုကြိုးဆိုကြောင်းနဲ့ဒီတုံးနိုင်ငံအဝေးပြေးလမ်းမှကြောင်းပေါ်ကမြန်မာနိုင်ငံအတွင်းလမ်းမကြီးတွေအတွက်အိန္ဒိယနဲ့ထိုင်းရဲ့အဆင့်ကိုပြုပြင်ပေးတာတွေအတွက်ကျေးဇူးတင်ကြောင်းအစီအစဉ်မှာဒေါင်းဆန်းစုကြည်ကပြောကြားခဲ့တာပါ။ဒါပြင်မြန်မာဟာအာဆီယံအိန္ဒိယဆက်ဆံရေးနဲ့မဟာဗျူဟာကျတဲ့နေဖြင့်ဆက်ဆံမှုတိုးတက်ရေးအတွက်အနီးကပ်ပူးပေါင်းဆောင်ရွက်နေလို့လည်းပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အိန္ဒိယကနေစနေနေ့မှာပဲနေပြည်တော်ကိုပြန်လည်ရောက်ရှိခဲ့ပါတယ်။